ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂကခွဲထွက်ပြီးနောက်ပိုင်းသူနိုင်ငံခေါင်းဆောင်အဖြစ်ကနေနှုတ်ထွက်ပေးမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကဗုဒ္ဓဖူးနေ့လွှတ်တော်မှာပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်ချိန်မှနှုတ်ထွက်မယ်ဆိုတာကိုတော့တည်တည်ချာချာမပြောပါဘူး။ EU ခေါင်းဆောင်နေနဲ့နှစ်ချိန်တိုင်တိုင်ညှိနှိုင်းပြီးတင်ပြခဲ့တဲ့သူ့ရဲ့ဗြိတိန် EU ကခွဲထွက်ရေး Brexit ဆိုင်ရာသဘောတူညီမှုအစိုးပြုချက်ကိုလွှတ်တော်က January လထဲမှာရောဒီလအစောပိုင်းမှာပါနှစ်ချိန်တိုင်ပေးကြခဲ့တာပါ။ဝန်ကြီးချုပ်မေကသူတင်ပြတဲ့သဘောတူညီချက်ကိုလွှတ်တော်မတ်တွေလက်ခံကြဖို့မဲဆွဲတဲ့အနေနဲ့ Brexit နှုတ်ထွက်မှုမအောင်မြင်သူဟာရည်ရွယ်ထား Brexit နှုတ်ထွက်မှုအောင်မြင်ရင်သူဟာရည်ရွယ်ထားတာတည်းဆော်ပြီးနှုတ်ထွက်မယ်လို့ပြောခဲ့တာပါ EU ကနေ Britain နှုတ်ထွက်မှုအတွက်ဒုတိယအဆင့်ဖြစ်နေညှိနှိုင်းဆွေးနွေးမှုတွေလုပ်တဲ့အခါမှာခေါင်းဆောင်အစ်စ်ချင်းကတ်မှုပုံစံအစ်စ်နဲ့လှုပ်ဆောင်ချင်တာနားလည်ကြောင်းလဲဒီလိုလှုပ်ချင်မှသူရှိနေတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်လွတ်တော်က Brexit နှုတ်ထွက်ရေးဆိုင်ရာအစီအစဉ်အများပြားအတွက်9နိုင်ကြာညင်းကုန်ဆွေးနွေးမှုတွေလုပ်ဖို့စီစဉ်တယ်လို့လွတ်တော်အမတ်တွေလက်ခံနိုင်မဲ့အဆိုပြုချက်တွေအတွက်မဲခွဲတာလည်းဖြစ်ပါတယ်မဲခွဲရမှာအများလက်ခံတဲ့အစီအစဉ်အတွက်ဒုတိယကြိမ်မဲခွဲမှုကို April 1ရက်တနင်္လာနေ့မှာလုပ်မှာဖြစ်ပြီးအများထောက်ခံမှုရမယ်လို့မျှော်လင့်ထားပါတယ်ဗိုလ်တပူးနဲ့အခြေချင်းဆွေးနွေးပွဲကလက်ရှိအဆိုးရလုပ်နေတဲ့ Brexit အရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုလွတ်တော်ကထိန်းချုပ်ခွင့်ရသွားပြီးနောက်နှစ်ရက်ကြာမှလုပ်တာပါဆွေးနွေးပွဲမှာရွေးချယ်ချက်16ခုတင်ပြခဲ့ပြီးဒီထက်မှာဥရောပ28နိုင်ငံပါတဲ့ EU ကနေဘာသဘောတူညီချက်မှမယူဘဲခွဲထွက်ဖို့ EU ထဲမှာပဲဆက်ရှိနေဖို့ပြည်တွင်းချက်ဆန္ဒတဲ့ခံယူပွဲကျင်းပဖို့ပါပါတယ်။ April 2ရက်နေ့မှာဘာသဘောတူညီချက်မှမယူဘဲ Britain EU ကခွဲထွက်ဖို့အဆိုကိုတော့ထောက်ခံမဲ160၊ကန့်ကွက်မဲ400နဲ့ပယ်ချခဲ့ကြတာဖြစ်ပါတယ်။